ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်တွေအဓိကပြင်ဆင်ရမယ့်လွှတ်တော်နှစ်ရပ်ပေါင်းဥပဒေကြမ်းကော်မတီကိုဒီရက်ပိုင်းမှာပြန်ပြီးတော့ဖွဲ့စည်းခဲ့ပါတယ်။ပြင်ဆင်လိုက်တဲ့ကော်မတီမှာတက်မတော်သားကိုယ်စားလှယ်တွေမပါတော့ဘူးလို့ပြည်သူ့လွှတ်တော်ဥပဒေကြမ်းကော်မတီရဲ့အတွင်းရေးမှူးကပြောပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးမှာအဓိကကြတဲ့အခန်းကဏ္ဍမှာရှိနေတဲ့ကော်မတီထဲမှာတက်မတော်ဘက်ကလွှတ်တော်ကိုယ်စားလှယ်တွေမပါတော့တာဟာအခြေခံဥပဒေပြင်ဆင်ရေးမှာအကျိုးသက်ရောက်မှုရှိနိုင်ပါမလားဆိုတဲ့မေးခွန်းတွေလည်းထွက်ပေါ်နေပါတယ်။ကိုအောင်ရဲမောင်မောင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ။
တွတ်တော်ရန်နာထားပေမဲ့တွတ်တော်ရဲ့အရေးကြီးတဲ့ကော်မတီတစ်ခုဖြစ်တဲ့တွတ်တော်နှစ်ရပ်ပေါင်းဥပဒေကြမ်းပူးပေါင်းကော်မတီကတော့တွတ်တော်ထဲမှာတီးတန့်သူတို့စီဝေးတွေလုပ်ပြီးတော့ဒီအပိုင်းအတွင်းမှာပဲကော်မတီကိုအသစ်ပြန်လဲဖွဲ့စည်းခဲ့တာပါဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်တဲ့ပြင်ဆင်ချက်တွေကိုအဓိကပြင်ဆင်ရမယ့်ဒီဥပဒေကြမ်းကော်မတီထဲမှာအရင်ကစစ်တပ်ကိုယ်စားလှယ်တွေပါရှိခဲ့ပေမဲ့ပြန်ဖွဲ့စည်းလိုက်တဲ့ကော်မတီမှာစစ်တပ်ကိုယ်စားပြုကိုယ်စားလှယ်တွေမပါရှိတော့ဘူးလို့ပြည်သူ့တော်ဥပဒေကြမ်းကော်မတီရဲ့အထွေထွေတွင်မှုဦးစောလာထွန်းကပြောပါတယ
်ဟိုဘာပေါ့ဟိုဥပဒေကြမ်းပူးပေါင်းကော်မတီကတော့မူလကတော့တစ်ဖက်ဒီလိုဆိုတော့55ဦးအမျိုးသားလွှတ်တော်မှာ55ဦးဆိုတော့စုပေါင်း30နဲ့ပေါ့နော်အဲဒါပြည်ထောင်စုလွှတ်တော်ဒုတိယနိုင်ငံကဥက္ကဋ္ဌဖြစ်တဲ့အတွက်32ဦးဖြစ်သွားတာပေါ့အခုပြင်ဆင်လိုက်တဲ့အဖွဲ့မှာကတော့ဥပဒေကြမ်းပြည်သူ့လွှတ်တော်ကော်မတီက9ဦးအမျိုးသားလွှတ်တော်ဥပဒေကြမ်းကော်မတီက9ဦးစုပေါင်း14ဦးအဲဒါ14ဦးကမှဒီဟိုဘာပေါ့ပြည်ထောင်စုလွှတ်တော်ဒုတိယနိုင်ငံကဥက္ကဋ္ဌဖြစ်တာဝင်ယူရတော့စုပေါင်း15ဦးနဲ့အသစ်ပြန်ဖွဲ့လိုက်တာ
ဖွဲ့စည်းပြီးတဲ့လွတ်တော်ကော်မတီတွေကိုအသစ်ပြန်ဖွဲ့လည်ရှိတာမျိုးတိတ်မတွေ့ရပါပဲ။အခုဥပဒေကြမ်းကော်မတီကိုပြည်ထောင်စုတော်နာယကရဲ့ညွှန်ကြားချက်ရှိလာတဲ့အတွက်ပြန်ပြီးတော့ဖွဲ့စည်းရတာဖြစ်တယ်လို့လည်းဦးစောလာထွန်းကပြောပါရယ်။ဖွဲ့စည်းပုံပြင်ဆင်ရေးလုပ်ငန်းစဉ်တွေကိုကြည့်မယ်ဆိုရင်တော့ဖွဲ့စည်းပုံ432ဦးကော်မတီက2008ခြေကံဥပဒေနဲ့ပတ်သက်ပြီးတော့ပြင်ဆင်ဖို့လိုအပ်ချက်တွေကိုထုတ်နှုတ်ပြီးရင်ပြန်လည်ပြင်ဆင်ရွေးဆွဲဖို့အချက်တွေကိုလွတ်တော်နေရာပေါင်းဥပဒေကြမ်းကော်မတီကဆက်လက်တာဝန်ယူရေးဆွဲရမှာလည်းဖြစ်ပါရယ်။ဒါကြောင့်ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်တဲ့ဥပဒေမူကြမ်းကိုရေးဆွဲရမယ့်ဒီကော်မတီထဲမှာစစ်တပ်ကိုယ်စားလှယ်တွေပါမလာတာဟာဖွဲ့စည်းပုံကိုဒီမိုကရေစီအင်အားစုတွေလှုပ်လာတဲ့အချိန်ပြင်ဆင်ရေးဆွဲနိုင်မလားဆိုတဲ့မေးခွန်းတွေလည်းရှိလာပါတယ်။ဒါပေမဲ့အခုလိုစစ်တပ်ကိုယ်စားလှယ်တွေဒီဥပဒေကြမ်းကော်မတီမှာမပါတော့တာနဲ့ဖွဲ့စည်းပုံပြင်ဆင်ရေးဟာချုံးမွေ့လာမယ့်သဘောရှိမယ်လို့တော့မရှုမြင်လို့မရတဲ့အကြောင်းမြမရေလိလာကဲ့ဖြဲ့ဒေါက်တာရေမျိုးသိန်းကပြောပါတယ်
။ဥပဒေကြမ်းကော်မတီမှာတမန်တော်သားလွတ်တော်ကိုယ်စားလှယ်တွေကိုဖယ်ရှားယုံတတ်တတ်နေတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာဒေတာမြင်တာတဲ့အပြောင်းလဲတွေဖြစ်လာနိုင်ချေနည်းတယ်လို့ကျွန်တော်ကယူဆတယ်။တကယ်တမ်းပြည်တော်စုလွှတ်တော်မှာဆုံးဖြတ်တဲ့အခါကျတော့တမန်တော်သားလွှတ်တော်ကိုယ်စားလှယ်တွေကကန့်ကွက်လို့ရှိရင်ဒီပုံမှန်တွေပြင်ဆင်ရေးဟာဖြစ်နိုင်ချေမရှိတော့တွေ့ရတယ်။အဲ့ဒီအခါကျတော့ကျွန်တော်အမြင်အားဖြင့်တော့လက်ရှိဥပဒေကြမ်းကော်မတီမှာတမန်တော်သားလွှတ်တော်ကိုယ်စားလှယ်တွေမပါတာဟာသိပြီးထူးခြားတဲ့နော်ဟိုအခြေအနေတစ်ခုလို့ကျွန်တော်ကတော့မယူဆဘူး။
ဒါရယမင်းသိပြောဆိုချက်ကိုအတိုက်ခံပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဖွဲ့စည်းထားတဲ့အခြေခံဥပဒေပြင်ဆင်ရေးကော်မတီရဲ့တာဝန်ရှိသူဘိုးကော်မတီဝင်ဦးထွန်းနှွေကလည်းထောက်ခံပါတယ်
။ဟိုတမလောရာကုစလေဒီဆိုတာကတော့ကျွန်တော်တို့ကဒီ25ရာနှုန်းပါတယ်လို့ဘယ်လိုပဲပြောပေါ့လေ။ကျွန်တော်အမိန့်ရတော့ကျွန်တော်တို့ကတခုတည်းပဲကိုတော့ပြောတာ။အဲ့တော့ကျွန်တော်တို့ကဒီဥပဒေကြမ်းကိုပြန်လည်ပြင်ဆင်ရေးဆွဲမယ်လို့ကျွန်တော်ပြောလို့ရှိရင်အဲတမလောရာတဦးပါလို့ရှိလို့ရှိရင်လည်းသူတို့25ရာနှုန်းရဲ့ဒီတော့ဒါပေါ့နော်သဘောထားတခုလည်းပဲဖြစ်မှာပေါ့နော်ကျွန်တော်ပြောတာလေအဲ့တော့ကျွန်တော်ကြည့်ရတာရှေ့ဆက်ဆွဲမဲ့ကိစ္စမှာအဒီဒီအခက်ခဲဒီတက်မလို့ဓာတ်တွေအနေနဲ့သူ့ရဲ့စာနာကိုလွတ်လပ်ဆောင်မပေးနိုင်လို့မထည့်တာများဖြစ်မှာပေါ့
လက်ရှိအချိန်မှာဆိုရင်တော့တရောင်းရှိအခြေခံဥပဒေပြင်ဆင်ရေးကိုဒီမိုကရက်တစ်စံနှုန်းတွေနဲ့ကန့်ညီအောင်ပြင်ဆင်ဖို့အတိုက်ခံနိုင်ငံအင်အားစုတွေနဲ့ပြည်ပနိုင်ငံတကာအဖွဲ့အစည်းတွေအမေရိကန်ပါဝင်ဥရောပနိုင်ငံတွေကပါတွန်းအားပေးတိုက်တွန်းနေရလဲဖြစ်ပါတယ်လက်ရှိမြန်မာနိုင်ငံရဲ့စစ်တပ်အပါအဝင်အစိုးရအုပ်ချုပ်ရေးပိုင်းကတော့2008ဖွဲ့စည်းပုံကိုလိုအပ်သလောက်ပဲပြင်ဆင်ဖို့လိုလားနေတဲ့အနေအထားတွေရှိနေတာကိုလည်းတွေ့ရပါတယ်2008ဖွဲ့စည်းပုံပြင်ဆင်ရေးလုပ်ငန်းစဉ်တွေကိုလွှတ်တော်ထဲမှာလိလသန်းသက်ရေးကော်မတီကလိလနေပြီးတော့ရှေ့လာမဲ့လွှတ်တော်စည်းဝေးတွေမှာပြင်ဖို့ရှိတဲ့အချက်တွေကိုဥပဒေကြမ်းတရားထွက်လာအောင်ဥပဒေကြမ်းကော်မတီကဆက်လက်ဆောင်ရွက်မှာလည်းဖြစ်ပါတယ်ခင်ဗျ